မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဆိုင်းငံ့ထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ဟာအဖွဲ့ရဲ့သဘောထားယက်တီချက်တွေကိုညှိနှိုင်းဖို့ဒီကနေ့ကစပြီးတော့9ရက်ကြာအရေးပေါ်အစည်းအဝေးတရကျင်းပနေပါတယ်။ပြီးခဲ့တဲ့လတည်းနေပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညလာခမှာအခြေအတင်ဖြစ်စရာကိစ္စတွေကြောင့်ဆွေးနွေးမှုတွေဆိုင်းနာဖို့ကြေညာခဲ့ပြီးတဲ့နောက် KNU အဖွဲ့အတွင်းကျင်းပနေတဲ့အစည်းအဝေးကနေအခက်အခဲတွေကိုကျော်လွှားနိုင်ဖို့လဲမျှော်လင့်နေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကုဇော်ထက်ကပြောပြချပါတယ်။
အခုစတင်ကျင်းပနေတဲ့ညီလာခံမှာတော့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်ဖို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမိုတူစေဖို့ကနိုင်ငံတော်အတိုင်ပင်ခံကိုအောက်တိုဘာ28ရက်ကအကြောင်းကြားခဲ့တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အဓိကဆွေးနွေးကြမှာဖြစ်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်နိုင်ကိစ္စအတွက်နီးလန်းရှာဖို့9ရက်ကြာအရေးပေါ်အစည်းအဝေးကျင်းပနေရဖြစ်ပါတယ်။ဖန်ခရိုင်၄ဝါမှာကျင်းပတဲ့အစည်းအဝေးမှာတော့ KNU ကလက်မှတ်ရေးထိုးထားတဲ့တနင်္ဂနွေလုံးပြည်ကပ်ရစိုးစာချုပ် SCA ပေါ်သဘောထားမတူညီတာတွေကိုလည်းဆွေးနွေးသွားမှာဖြစ်ကြောင်းအဖွဲ့ရဲ့ဗဟုအထွေထွေတွင်ရမှုနဲ့ဘဒုစောလာထွန်းကအခုလိုပြောပါရယ
် SCA တို့ရဲ့ပေါ်ဆောင်ခြင်းတိုင်ရတွေမှာကကျွန်တော်ဒီနားလေကြားမှုလက္ခဏာတွေလို့ပြောအောင်လုပ်ကြအောင်လည်းပေါ့ပြောတော့ဒီလက္ခဏာနားလည်မှုတွေဒီလက္ခဏာ SCA တွေမှာကျွန်တော်ရှိပါတဲ့ဒီ Honor Program ဖြစ်တဲ့ဒီပုံမှာလည်းဟိုကျွန်တော်ကလည်းနားလည်ရတယ်ပေါ့။ဟိုလောကမှာ ASEAN နဲ့ဆွေးနွေးရမှာဒီ economic community ဆင့်ကျင်မှာကျွန်တော်အလုပ်အပိတ်တော့ဟိုတော့ဘုံတော့ဒီမှာလည်းကဆွေးနွေးတာကာလာတဲ့မှာရှိတဲ့ဒီ annual ကျတဲ့အတားကျတဲ့စုစုပေါင်းမှာဆင့်ကျင်မှာလည်းကနိုင်ငံလူကနာဆောင်တဲ့ပုံစံမျိုးတော့နောက်ဒီမျိုးကြီးဆိုတဲ့ဒီမျိုးကြီးဒီဆောင်မှာကနေဒီနိုင်ငံစိတ်ဆန္ဒတွေရောအလုပ်ရှိတာဖြစ်လာတာပေါ့နော်။
ပြေးခဲ့လာတဲ့နေပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညီလာခံမှာတော့မြမတက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကပြည်အောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးကိစ္စကိုအဆိုပြုခဲ့ရာကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားလှုပ်လှုပ်ရှားရှားဖြစ်ခဲ့ကြတာပါအဆိုရနဲ့အပြစ်ကရစဲထားတဲ့လက်နက်ကိုင်ဖွဲ့တခုဖြစ်တဲ့ပိုးဝမျိုးသားလူမျိုးဝေးတပ်ဖွဲ့ PNLO နိုင်ကလည်းဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကတော့ညီနိုင်ဆွေးနွေးမှုတွေကလည်းပြေလည်မှုရဖို့မျှော်လင့်ကြောင်းပြောပါရယ
်ကျွန်တော်တို့ကတော့ဒီ NCA စာချုပ်အတိုင်းပဲသွားဖို့ပြင်ဆင်လာတာပေါ့ NCA စာချုပ်အနေနဲ့မှပါပြောရတယ်ဆိုတော့စာချုပ်ကိုအောင်မြင်လေအစ်နော်အကောင့်ထဲပေါ်သွားကြရပါပေါ့နော်တညီညွတ်တဲ့တန်တိတ်ဆန်ချတယ်လို့ကျွန်တော်တို့လက်မှတ်ထိုးသားကြတယ်လေစာချုပ်မှာအဲ့လက်မှတ်ထိုးထားတဲ့အတိုင်းပဲကျွန်တော်အနေနဲ့ကတော့တူတဲ့အမြင်ပေါ့ကျွန်တော်ဖွဲ့စည်းရဲ့အမြင်ကတော့ NCA စာချုပ်ကောင်းနေပေါ်တဲ့နေရာမှာကျွန်တော်အောင်မြင်သည့်ထိလောက်သွားဖို့အကြက်ကြဲရှိရင်လည်းပဲဖြည့်ရှင်းသွားဖို့ပေါ့ဗျာဆင်မမျောလင်းကြက်ကတော့အဲ့ဒါပါပဲ
KNU အနေနဲ့ဒီလိုမျိုးညဉ့်ညဉ့်ဆွေးနွေးမှုအခြေအနေတွေကိုသူတို့ဖွဲ့ချင်းမှပြန်ပြီးဆွေးနွေးဖို့လိုလိုက်တဲ့အတွက် KNU ကဥက္ကဋ္ဌနေရာမှာတောင်းယူထားတဲ့အပြည့်ရဲ့လက်နက်ကိုင်ခေါင်းဆောင်အနေနဲ့ဖွဲ့စည်းထားတဲ့ညဉ့်ညဉ့်လုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးကိုလည်းရက်ရွှေဆိုင်ထားပြီး KNU ရဲ့အခုရေးပေါ်အစည်းအဝေးပြီးမှပဲပြန်ကျင်းပသွားမှာဖြစ်ပါရဲ့ခင်ဗျာ